ဟုတ်ကဲ့ဒေါက်တာဇေယျသက်ခင်ဗျာကျွန်တော်တို့အခုမြန်မာနိုင်ငံမှာကိုဗစ်ပြန်အဖြစ်များလာတယ်ပေါ့နော်အဲ့တော့နိုင်ငံတကာမှာလည်းဒီအလားတူဖြစ်လာခဲ့တာရှိတော့နောက်ဆုံးနိုင်ငံတကာမှာတွေ့ရှိထားချက်တွေရပေါ့နော်မြန်မာနိုင်ငံအတွက်အဓိကအကြံပေးမယ်ဆိုလို့ရှိရင်ဘာကနေဆရာစပြီးတော့ရှင်းပြချက
်အခုကတော့ကိုလည်းသိပါတယ်ဒီမှာကိုဗစ်ဖြစ်နေတာဒီမှာတော်တော်လေးတော့များတာပေါ့နော်များတာဆိုတာဒါပေမဲ့လည်းလူတွေကသိပ်ပြီးတော့ဒုက္ခရောက်တဲ့လူကရန်နည်းသလောက်တော်တော်လေးနည်းပါတယ်ကျွန်တော်တို့ဒုက္ခရောက်တာဆိုကျွန်တော်ဆင်ထင်တယ်ဒီကိုဗစ်ကြောင့်အသက်ဆုံးရှုံးတာဆိုကျွန်တော်မတွေ့ရတာတော်တော်ကြာလာပြီပေါ့နော်ဒါပေမဲ့လည်းအဲကျွန်တော်ကြားရတာတော့ပမာနိုင်ငံမှာအသေးပြောက်လေးတော့ရှိတယ်လို့တော့ပြောကြတယ်ပေါ့နော်ဒါတော့အတိအကျရလို့ကျွန်တော်လည်းမသိပါဘူးဆိုတော့ဘာကြောင့်အသေးပြောက်ကြီးရှိလာနိုင်တယ်လဲပေါ့လေဆိုတော့အသေးပြောက်ပြလာနေတဲ့ပိုင်းကနံပါတ်1ကတော့ဗက်ဆင်းမထိုးထားတဲ့လူတွေပေါ့လေဗက်ဆင်းမထိုးထားတဲ့လူတွေကတော့ဒီနိုင်ငံမှာတော့85ရာခိုင်နှုန်းကျော်တယ်လို့အစိုးရတရားဝင်ကပြောတယ်ပေါ့လေအနည်းဆုံးတော့နောက်တစ်ခုကသူတို့ကတော့အနည်းဆုံးတစ်လုံးပို့ထားတယ်ပေါ့နော်ဒီနိုင်ငံမှာတော့တစ်လုံးတော့မဟုတ်ပါဘူးများဆိုတော့နှလုံးပေါ့ကျွန်တော်တို့ဒီနိုင်ငံဆေးရဆိုနှလုံးပေါ့နော်ဆိုတော့ကျွန်တော်ကနှလုံးဆိုရင်ဒါပထမ package လို့သုံးလိုက်တာပေါ့လေဆိုတော့ထိုးထားတယ်ပြီးလို့ရှိရင်သူတို့က booster ထိုးထားတယ် second booster ကိုလိုတဲ့လူတွေကိုသူတို့ပေးထားတယ်အခုကတော့တတိယဆိုကျွန်တော်တို့ကတကယ်တမ်းတော့ပြောလို့ရှိရင်တတိယတစ်လုံးလို့သူတို့ကပြောတာပေါ့နော် third booster လို့သုံးတာပေါ့နော် third booster ဆိုတော့ကျွန်တော်တို့ကတော့ဒါပထမဆုံးအချိန် bivalent ကိုကျွန်တော်သုံးလိုက်တာပေါ့ဒီနိုင်ငံမှာတော့လေဆိုတော့နှစ်မျိုးထည့်ထားတယ်ပေါ့နော်ဆိုတော့ပြန်ပြီးတော့ဂျုံပြီးတော့ဗမာပြည်သူတွေနေနေပြောလို့ရှိရင်တော့နံပါတ်1ကတော့ vaccine ထိုးပါပထဝီသေးတဲ့လူတွေရှိလို့ရှိရင်လည်းထိုးလို့ရနေတဲ့အနေအထားတစ်ခုရှိတဲ့ vaccine ကိုထိုးပါ Sinovac ဖြစ်ဖြစ် Sinopharm ဖြစ်ဖြစ်ဒါမှမဟုတ်လို့တခြားဖြစ်ဖြစ်ပေါ့နော်တစ်ခုမဟုတ်တစ်ခုကိုတော့ထိုးပြပါဘာလို့လဲဆိုတော့ vaccine ထိုးထားလို့ရှိရင် protection ဘယ်လောက် percentage ပဲရတယ်ပဲဖြစ်ဖြစ်ပေါ့နော် covid ကြောင့်အထူးကျမဆောင်သွားတာတို့ဒီ respirator လို့ခေါ်တဲ့အသက်ရှူဆက်ပေါ်ရောက်သွားတာတို့ oxygen အញ្ញံကိုလိုအပ်တဲ့ဟာတို့ဒီအပိုင်းနေဟာ vaccine နဲ့ပဲကာကွယ်လို့ရပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေ့မှဆရာရေကာကွယ်ဆေးအပြင်ပေါ့နော်ပုံမှန်ကာကွယ်ရေးလုပ်ငန်းတွေအတွက်ကောဆရာပါထပ်မှခြင်းတွေလဲ
လူစုလူဝေးတွေပေါ့နော်ဒါကတော့လည်းအကိုလည်းသိပါတယ်ဒီနေ့ဒီချိန်မှာရှောင်ရှားလို့မရတော့ဘူး covid ဆိုတော့ဘာမှဟုတ်ဒီနိုင်ငံမှာဆိုရင်ဘာမှဟုတ်မရှိတော့တဲ့အနေအထားတစ်ခုကိုဖြစ်နေတဲ့အပိုင်းပေါ့နော်ဆိုတော့ကျွန်တော်ပြောချင်တာဆေးကိုထိုးပါရနိုင်တဲ့အနေအထားကိုရတယ်လို့ထူပါဒီနိုင်ငံမှာလည်းရှိပါတယ်ကိုယ်မထူထားတဲ့လူတွေကျွန်တော်စီမှာလုံခဲ့တဲ့နှစ်ပတ်လောက်ကဆိုရင်ဟွာရီတယောက်ပေါ့နော်80ပါပဲဆေးမထူထားဘူးဗျာကျွန်တော်မျက်စိရှိမှာနော်လာတော့တော့ဒီလောက်မဆိုးပါဘူးအပြည့်ပြည့်နဲ့ဆိုးဆိုးလာတာကံကောင်းတောက်မစွာနဲ့ပါပဲနောက်ဆုံးကျွန်တော် respirator body တော့မတင်ဘူးကျွန်တော်အဲ့တယောက်ကတော့ကျွန်တော်အတွက်စိတ်အဖြစ်ဆုံးပေါ့နော်လုံခဲ့တဲ့တစ်နှစ်လောက်ကျွန်တော်ပြောရလို့ရှိရင်နောက်ဆုံးကျွန်တော်60လီတာအောက်ဆီဂျင်လောက်ပြီးတရားရခိုင်နှုန်း60လီတာပေးပြီးတော့ကျွန်တော် steroid နဲ့ကျွန်တော် treat လိုက်တဲ့အခါမှာ ACC ပါပဲအောက်ဆီဂျင်မလိုပဲအိမ်ပြန်သွားတယ်ဆိုတော့ဆေးမထိုးထားလို့ရှိရင် sick ဖြစ်နိုင်တယ်ဒါအမှန်တရားပါ
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီယောဂဖြစ်မဖြစ်သိဖို့အတွက်ရောစစ်ဆေးသင့်တဲ့အပိုင်းနဲ့ပတ်သက်လို့ဘယ်လိုကြံပြုချင်တယ်လဲဆရာ
ဒီမနိုင်ငံမှာလည်းကိုယ်တိုင်အိမ်မှာစစ်လို့ရတဲ့တက်စီလည်းပေါ်နေပါတယ်ရှိလည်းရှိပါတယ်စစ်တီပါpositive ဖြစ်ရင်မိသားစုနဲ့ဖွဲ့နေကြတာပေါ့လေအများစုကပြောတယ်ကျွန်တော်တို့ဘယ်နှစ်ရက်လောက်ထိနေသင့်တယ်လဲပေါ့နော်ကျွန်တော်ကတော့ဒီနိုင်ငံရဲ့ principle အရပဲကျွန်တော်ပြောတာပါကျွန်တော်တို့က5ရက်တော့အနည်းဆုံးနေစီချင်တယ်ပေါ့လေ positive ဖြစ်တဲ့နေရာနေဒါမှမဟုတ်လဲအဲ့5ရက်အတွင်းမှာချောင်းထက်ဆိုးနေရင်တော့နည်းနည်းပူပြီးတော့နေရမှာပေါ့နော်ဘာလို့ဆိုချောင်းဆိုးရင်မရဘူးကူတာပေါ့လေဆိုကိုကိုတိုင်းအပြင်ကိုမသွားဘူးကိုယ်အိမ်ထဲမှာပဲကိုနေတယ်မျက်နှာကို face mask တွေအုပ်ထားမယ်လက်တွေကိုတန်းနေတယ်လို့ဆေးတယ်ဒါတွေလုပ်လို့ရှိရင်တော့တခြားလူတွေလည်းမကူပါဘူ
းဟုတ်ကဲ့ဆရာအဲ့ဒီတော့ဒီယောဂဖြစ်ပြီးတာကိုသိတဲ့အချိန်မှာပေါ့နော်ဒီကုသမှုဘိုင်းနဲ့ပတ်သက်လို့ရော
11နာရီ11နာရီလောက်ကူပါချောင်းဆိုးရင်ချောင်းဆိုးတဲ့ဆေးကိုကူပါနာစီးရင်နာစီးတဲ့ဆေးကိုကူပါဖြစ်လို့ရှိရင်တက်ကျွမ်းတော့နားလေတော့နော်ဆရာဝန်တွေဆရာမတွေကုနာပြုတွေဆေးအကူတွေသူတို့နေပါ internet ပေါ်မှာတွေ့တဲ့ message တွေတို့ဟိုလူပြောလို့ဒီလူပြောလို့ဒီလိုဟာမျိုးတွေကိုတော့ရှောင်ရှားလို့ရှိရင်တော့ဒုက္ခရောက်ခြင်းအားတော်လေးဒုက္ခပြဿနာဖြစ်တဲ့ဟာကိုကျွန်တော်ကာကွယ်နေပါတ
ော့ဟုတ်ကဲ့ဆရာနောက်ရောအကြံပြုဖို့ရှိသလားဆရာ
နောက်ဆုံးတစ်ခုကတော့ဈေးတောက်တဲ့အပိုင်းနေပေါ့နော်ဒီပမာနိုင်ငံမှာလည်းတောက်နေကြတဲ့ဈေးတွေရှိပါတယ်ကျွန်တော်ဒီနိုင်ငံမှာလည်းပေးပါတယ်ဈေးကနှစ်မျိုးရှိပါတယ် one is called the Paxlovid လို့ခေါ်ပါတယ်နောက်တစ်ခုကတော့ပမာနိုင်ငံမှာ Monoprevir ဆိုတဲ့ဈေးတစ်ယောက်တူရှိပါတယ်ဒီဈေးတွေကဒီအများနဲ့တောက်ဆရာလည်းလိုချင်မှတော့လိုတာပါနံပါတ်1ကဒီဆရာဝန်ကမပြောဘဲနဲ့ကိုကိုယ်တိုင်သွားပြီးဈေးကမ်းမှာဝယ်ပြီးမတောက်ပါနဲ့ဘာဖြစ်လို့လဲဆိုတော့နံပါတ်1ဖြစ်တဲ့ပမာနိုင်ငံမှာအခုလော်လော့ဆယ်မှာရနိုင်တဲ့ Paxlovid လို့ခေါ်တဲ့ဆေးပေါ့နော်မတောက်ရတဲ့လူတွေရှိပါတယ်နံပါတ်1ကကြောက်ကပ်ပြက်နေတဲ့လူတွေမှာဒီဆေးကတောက်လို့မရပါဘူးကြောက်ကပ်ပြက်တယ်ဆိုတော့ကိုကကြောက်ကပ်ပြက်လားမပြက်လားသိနေရင်တော့ကောင်းတာပေါ့နော်မသိဘဲနဲ့သွားပြီးတောက်လို့ကြောက်ကပ်ပြက်သွားရင်ဒုက္ခရောက်တယ်ဆိုတ တို့က kidney function ရဲ့90ရာခိုင်နှုန်းအောက်ဆိုလို့ရှိရင် dosage ကိုလျှော့ရပါမယ်ဆိုတော့ကျွန်တော်တို့ဆိုလို့ရှိရင်အများအားပြီးတယ်ကျွန်တော်တို့ဒီနိုင်ငံမှာရှိတဲ့ဆေးကန်းဆိုတော့ကျွန်တော်ရေးပြလိုက်ရင်တော့မှ pharmacist ဆိုခေါ်တဲ့ဆေးရောင်းတဲ့နေရာအဲ့ဒီနှစ်ခုကိုပြန် check ပါနံပါတ်1နဲ့မှာကြောက်ကပ်ပြဿနာရှိသလားနံပါတ်2ကဗမာနိုင်ငံမှာတော့ဒီလောက်3,000မရှိပါဘူးဒါပေမဲ့တချို့လူတွေသုံးပါတယ်သွေးကျဲဆေးတောက်နေတာပေါ့နော်သွေးကျဲဆေးဆိုတာဒီ vitamin K ကနေတဆင့်ထုတ်တယ်မဟုတ်တော့ဒီ anticoagulation တောက်နေ L2 နဲ့ Eliquis နဲ့စရာတို့တောက်တဲ့လူတွေပေါ့လေအဲ့ဒီဆေးကိုလုံးဝတောက်လို့မရပါဘူး။ဘာဖြစ်လို့လဲဆိုတော့ဒီဆေးနှစ်ခုကလုံးဝမတည့်ပါဘူး
။ဟုတ်ကဲ့ဆရာ။နောက်ရော
နောက်တစ်ခုကတော့ HIV သမားတွေပါပေါ့နော်။ဒီမှာနိုင်ငံမှာတော့ဒီဘိုင်ရောနည်းနည်းလေးနည်းပါလိမ့်မယ်။ဘာကြောင့်လဲဆိုတော့ဒီဆေးထဲမှာဆိုရင် HIV ဆေးတစ်မျိုးဖြစ်တဲ့ novel parathyroid ဖြစ်နေတဲ့အတွက်ကြောင့်ပေါ့လေ။ဆိုတော့ဒီအချက်၃ချက်ကတော့ဒီဆေးမတောက်ခင်မှာတိကိုသိရပါမယ်။ Molnupiravir ကတော့ရတော့အဖြစ်ကတော့တိတ်လည်းမတော့ပါဘူးဒီနိုင်ငံမှာကျွန်တော်တို့ကပထမ category မရတဲ့လူတွေကိုမှလာကျွန်တော်တို့ Molnupiravir ကိုပေးတယ်သူကတော့ကြောက်ကပ်ပြတ်တာဘာမှသိပြီးမစိုးရင်ရတဲ့အတွက်ကြောင့်တော့ okay ပါတယ်သူကတော့တောက်လို့ရှိရင်မနဲ့လေးလုံးညလေးလုံးပေါ့နော် 4-4 ကျွန်တော်သုံးတယ်ဒီ Paxlovid ကတော့မနဲ့သုံးလုံးညသုံးလို့ဆိုတော့ကြောက်ကပ် function 30အထိဆိုရင်တော့ကျွန်တော် 50 mg ပေါ့နော် 90 ကနေ 30 ဆိုရင် 50 mg strength သုံးပြီးတော့ above ဆိုလို့ရှိရင် normal kidney function ဆိုရင်တော့ 100 mg သုံးပါတယ်ဆိုတော့ဒီဆေးတွေတောက်လို့ရှိရင်ကောင်းလားဆိုတော့ clinical data ကိုပဲကျွန်တော်ပြောတာပေါ့လေသူကတော့ Pfizer နဲ့ထုတ်တဲ့ medication ပေါ့နော်ဒီနိုင်ငံမှာတော့သူကတော့ကောင်းပါတယ်အဲသူတို့ပြောရရဆိုရင် 88 ရာခိုင်နှုန်းလောက်အထိဆေးရုံတက်သွားတဲ့လူတွေတို့သူတို့ဒီဆေးကိုပေးထားတဲ့လူတွေမှာအသေးပြောက်ဖြစ်သွားတဲ့လူကတယောက်မှမရှိပါဘူးဆိုတော့သူကဆိုထားပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ